ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပြန်လည်တိုက်ခိုက်ကာကွယ်ခဲ့တဲ့တပ်မတော်နဲ့အခြားဌာနဆိုင်ရာဖွဲ့စည်းတွေအနေနဲ့ခုနိုင်ငံရဲ့အချုပ်အခြာအာဏာကိုကာကွယ်တာဖြစ်လို့ဘယ်သူမှမတောင်းရင်မရှိဘူးလို့ပြည်ကိုင်မှုပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးလာသိန်းကပြောပါတယ
်။အဖွဲ့နဲ့ပြောအစာဖွဲ့နဲ့အကြမ်းဖက်ဖွဲ့ကနေစားပြီးတော့သူတို့လူချင်းနဲ့တောင်းတတဲ့အခုဒါနေပြီးလူချင်းနဲ့ပြည့်ပြည့်ပဲတခြားကိစ္စလည်းဖြစ်ဖြစ်အဲ့ပေါ်မူတည်ပြီးတိုက်ခိုက်သွားတဲ့အခါကျခုပြန်လည်တွန်းလှန်တဲ့တပ်မတော်အဖို့ပြန်လည်တွန်းလှန်တဲ့ဌာနဆိုင်ရာဖွဲ့စည်းများပေါ်ဒီလိုတခြားယူရင်ကတွန်းအားပေးတဲ့လိုက်တာဆောင်းနေမှဆိုရင်ကျွန်တော်တို့ရဲ့ချုပ်ချာအာဏာပိုင်နဲ့ဆိုးရသည်အဲ့ဒါနေစင်တွေကနေပြီးတော့ထုတ်ကြပိုင်းရဲ့အောက်မှာပဲရှိနေသလားဆိုတဲ့မေးခွန်းကိုကျွန်တော်တက်ဖို့လိုရဲ့ဆိုရင်တော့ဒီပြတ်ကဒီလိုတိုက်ကြိုက်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့ကြောင်းရည်မိမိနိုင်ငံရဲ့အထုတ်ချာအာဏာကိုကာကွယ်ခြင်းဖြစ်လို့တဲ့တော့တပ်မတော်မှလည်းတာဝန်မရှိဘူးနိုင်ငံတော်သမ္မတမှလည်းတာဝန်မရှိဘူးတိုက်ခိုက်တဲ့တပ်မတော်သားတွေပြည်သူရဲ့ဌာနဆိုင်ရာဝန်ထမ်းတွေမှလည်းတာဝန်ရှိဘာကြောင့်လဲဆိုတော့ကိုယ်နိုင်ငံရဲ့အချုပ်အခြာကိုကာကွယ်ရတာဖြစ်တဲ့အတွက်ကြောင့်ဒါဒီလုံးတဲ့လုံးတိုက်တဲ့နိုင်ငံတော်ကာကွယ်ရေးပြီးနိုင်ငံသားအလုံးတောင်ဖြစ်ပြီးဆိုရတာအင်းဆောင်ရွက်ဖြစ်တဲ့ကြောင့်ဒီလိုမှမတော်မရှိဖြစ်ပါဘူ
းပြောသူချက်ခိုင်နဲ့ဖွံ့ဖြိုးရေးပါတီကဒီကနေ့ရန်ကုန်မြို့တန်လွင်လမ်းမှာရှိတဲ့ပြည်ခိုင်ပြိုးပါတီရုံးချုပ်မှာသင်းသာရှင်ဝဲပြုလုပ်ခဲ့တာဖြစ်ပြီးရခိုင်ပြည်နယ်ရဲ့ရေးကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ပြားပြဿနာကိုအဓိကထားပြောကြားခဲ့ပါတယ်ရခိုင်ရင်းနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးကော်မရှင်မှာနိုင်ငံသားတယောက်ထည့်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာရခိုင်အရေးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနိုင်လောက်တဲ့အရေးချင်းရှိတဲ့သူမရှိတော့ဘူးလားလို့ပြည်ခိုင်မျိုးပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာနန္ဒာလှမြင့်ကပြောပါတယ
်ကျွန်တော်ပြောချင်တာကကျွန်တော်တို့နိုင်ငံမှာဒီအခင်းအကျင်းကိုနိုင်ငံမှာဖြစ်နေတဲ့စစ်ဆေးမျိုးကိုစုံစမ်းစစ်ဆေးနိုင်လောက်တဲ့ဆက်စပ်တဲ့ကြမှန်မှန်တဲ့လို့နိုင်ငံလောက်တဲ့ပညာရှင်တွေပုဂ္ဂိုလ်တွေဝင်ပြီးမရှိတော့ဘူးလားနိုင်ငံတကာကလူတွေပါပါမယ်ကျွန်တော်တို့ကိစ္စရပြီးတော့မှာ
ပါတီအနေနဲ့AI ဖွဲ့ရဲ့ပထမထုတ်ပြန်ချက်ဖြစ်တဲ့ရခိုင်ပြည်နယ်ကဟိန္ဒူဘာသာဝင်တွေကိုအာဆာအကြမ်းဖက်အဖွဲ့ကတပ်ဖြတ်ခဲ့တယ်ဆိုတဲ့ထုတ်ပြန်ချက်ကိုကြိုဆိုခဲ့ပေမဲ့နောက်ွယ်ကပါဝင်လာမဲ့နိုင်ငံတကာရဲ့ပါဝင်ပတ်သက်မှုတွေကိုသတိပေးခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင် AI ရဲ့ဒုတိယမြောက်ထုတ်ပြန်ချက်ဖြစ်တဲ့ရခိုင်ရင်းမှမြန်မာတပ်မတော်အပါအဝင်တာဝန်ရှိသူတွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်ခုံမှာရေးယူဖို့ဆိုတာကိုတော့လက်မခံဘူးလို့ပြောပါတယ်။ဒါ့အပြင်နိုင်ငံတကာနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ပါဝင်မှုကြောင့်မြန်မာနိုင်ငံပေါ်မှာဖိအားတွေပိုများလာတာဖြစ်လို့ဘယ်အဖွဲ့အစည်းရဲ့ဖိအားကိုမှလက်မခံဘဲလက်ခံတဲ့သူဒါမှမဟုတ်လက်ခံဖို့တိုက်တွန်းသူဟာသမိုင်းတရားခံဖြစ်မယ်လို့ဒေါက်တာနန္ဒာလမြင့်ကပြောပါတယ
်ကျွန်တော်တို့ကတော့နိုင်ငံတကာရဲ့ယူတီတီအာပြည်မှုဘုံမှာကျွန်တော်တို့လက်မခံဘူးဟုတ်လားနိုင်ငံတကာကနေတော့မှာနိုင်ငံတကာကပုံပုံလေးပေါ့လို့အဖွဲ့အစည်းတွေဖွဲ့ဖွဲ့ပြီးတော့မှဟုတ်လားဒီလူ့ခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာကလက်ခံအောင်ဖိအားတွေရောအောင်လို့အစိုးရကခေါင်းနဲ့ကြားပြီးရုပ်ပြီးတော့လည်းပဲဒီနေ့တတိအဖွဲ့အစည်းတွေရဲ့ဖိအားတွေတော့ပဲဒီနေ့နိုင်ငံကဖိအားတွေအသေးစိတ်ကြည့်မှလာပြီးတော့ဒီနေ့တက်မတော်ဘူးဒီဆောင်ကိုကိစ္စရတယ်ပြရားပြလာတယ်။ဒါအောင်ကျွန်တော်တို့ကသတိကြီးကြီးနဲ့စက်ဝတော်နဲ့ဟာကျွန်တော်တို့နိုင်ငံသားတွေကအစိုးရကစက်ဝတော်ရှေ့ရမမမမရဲ့ဒီကောက်ကိုပြုလုပ်တယ်။ဒါကျွန်တော်တို့အချုပ်ကြပါအောင်တိုက်ရိုက်ချိန်ပါဆော့တာကျွန်တော်နိုင်ငံရဲ့ဒီလိုပေါ်ပေါ်တင်တင်ဝင်ရောက်ဆက်ကနေဒါကိုကျွန်တော်တို့လုံးဝလက်ခံလို့ရအောင်။ဘယ်တော့မှလည်းလက်ခံဖို့တိုက်တွန်းတဲ့လက်ခံမှုကျိုးစားတဲ့ဒီပါလေအမျိုးသားရေးကိစ္စပေါ်ပြီးစောင့်နေမှာတက်နေပါလေ။ဒါကိုကျွန်တော်တို့လုံးဝလက်ခံလို့ရအောင်ဆိုတော့ဥပဒေတွေပြောပြမှာ
။ပါတီရဲ့ပြောခွင့်ရသူဦးသိန်းထွန်းကလက်ရှိအစိုးရရဲ့လက်ကျန်တပ်တန်းနှစ်နှစ်အတွင်းမှာနိုင်ငံသားအခွင့်အရေးကိုပေးတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးဖို့ပြောပါတယ်
။ဒီနှစ်ကျော်ကာလအတွင်းမှာဒီနိုင်ငံသားအခွင့်အရေးကိုပေးတဲ့ right to be ကိုလွှတ်တော်ကိုယ်စားလှယ်ကပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုအမြန်ဆုံးအတိအကျပြဋ္ဌာန်းပေးဖို့သက်ဆိုင်ရာဒီကောင်ဒီကောက်ဝေးကော်မရှင်နဲ့ကျွန်တော်ဒီကောင်စုတော်ကြီးကိုကျွန်တော်ပါတီကလေးလေးနက်နက်တိုက်တွန်းမှာကြောင့်ရှင်းလင်းပြပြအပ်ပါတယ်
။2018ခုနှစ်ဂျာပြတ်ယူကောက်ဝေးကိုဝင်ရောက်ရှင်ပြိုင်မလားမပြိုင်ဘူးလားဆိုတာကိုတော့လမ်းမဲ့ဂျူလာ၄ရက်နေ့မှာကြေညာသွားမှာဖြစ်ပြီးယူကောက်ဝေးကော်မရှင်ရဲ့လုပ်ရည်တွေကိုလည်းစောင့်ကြည့်နေတယ်လို့ဆိုပါတယ်။ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုပြည်ကံမျိုးပါတီရဲ့ပြောရေးဆိုခွင့်ရှိသူတွေဖြစ်တဲ့ဥပိုက်ထွေးဒေါက်တာပွင့်စန်းဦးလာသိန်းဒေါက်တာနန္ဒာလှမြင့်ဦးသိန်းထွန်းတို့အပြင်ပြည်ကံမျိုးပါတီဝင်တွေလည်းလာရောက်ခဲ့ပါတယ်ခင်ဗျာ။